ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးမကြခင်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကအာဏာပိုင်တချို့ရခိုင်ဘက်ကိုသွားပြီးတော့ကွင်းစင်လေ့လာဖို့ရှိပါတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြတဇင်အောင်ကတင်ပြပေးပါမယ်ရှင်။
2019ခုနှစ်တုန်းကစစ်တပ်နေမြေရှင်းလင်းမှုကြောင့်ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့တိမ်နဲ့ချီတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကတထောင်နီးပါးကိုလက်ခံဖို့စစ်ကောင်စီဘက်ကဒီနှစ်အစောပိုင်းမှာပြင်ဆင်မှုတွေစပြီးတော့လုပ်ခဲ့ပါတယ်။ဒီလိုပြန်လည်လက်ခံနိုင်ဖို့မကြခင်မှာဘင်္ဂလားဒေ့ရှ်ဘက်ကအာဏာပိုင်တချို့ရခိုင်ဒေသကိုလာရောက်ကွင်းဆင်းလေ့လာဖို့ရှိတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းက VOA ကိုပြောပါတယ်။
လက်ခံဖို့ကျွန်တော်တို့ဘက်ကတော့ ready ဖြစ်တယ်ပေါ့နော်။အဲရက်သတ်မှတ်တော့တခါဘင်္ဂလားဒေ့ရှ်ဘက်ကဘာလုပ်ပြန်လဲဆိုတော့သူတို့မလာခင်တစ်ခေါက်လာလေ့လာရှင်သေးတယ်လို့ပြောတယ်သူတို့ကလေ့လာရှင်နဲ့လာလေ့လာပေါ့နော်ကျွန်တော်တို့ကလေ့လာဆိုတဲ့အခါကျတော့ဒီရက်ပိုင်းတော့သူတို့အဲ့ဒီလူပေါ့နော်ဟို go and see ပေါ့နော်လာပြီးတော့လေ့လာမယ်အဖွဲ့တစ်ဖွဲ့လူအစိတ်လောက်ပါမယ်လာမယ်လို့ပြောတယ်ဒီရက်ပိုင်းတော့ဘယ်နည်းရလို့တော့ကကျွန်တော်တို့မတွေ့နိုင်ဘူးဒီရက်ပိုင်းပေါ့နော်ကျွန်တော်ဒီလူပိုင်းနားလဲတယ်ဒီရက်ပိုင်းဆိုတော့ဒီတစ်ပတ်အတွက်ဖြစ်မလား10ရက်အတွက်ဖြစ်မလားတော့မသိဘူးပြန်လာမယ့်လူတွေကိုကိုစားပြုတဲ့အဖွဲ့လူတော်တယ
်ပြန်လည်လက်ခံရေးကိစ္စကိုဒီနေ့အစောပိုင်းကတည်းကပြင်ဆင်မှုတွေစပြီးတော့လှုပ်လာခဲ့ပြီမဲ့ထင်းတဲ့လောက်ခီးမရောက်ခဲ့ပါဘူးမူလကဒီနှစ်ဧပြီလထဲမှာပြန်ပြီးတော့လက်ခံဖို့ပြင်ဆင်ထားတာဖြစ်ပေမဲ့အစီအစဉ်အထမမြောက်ပဲဖြစ်နေတာပါဘလို့အခက်ခဲတွေကြောင့်အစီအစဉ်အထမမြောက်နိုင်ဖြစ်နေတာလေဘလို့အခက်ခဲတွေကြုံနေရလဲဆိုရရီနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းလာမှာတော့ဥလာသိန်းကအခုလိုပြန်ပြီးတော့ဖြေကြားပါတယ
်။အဓိကတော့ကဘင်္ဂလားဒေ့ရှ်ကကစားတာပေါ့။သူတို့နိုင်ငံတကာအခြေအနေကြည့်ပြီးတော့သူတို့အကျိုးများအတွက်နိုင်ငံတကာကတော့ကို interest ကိုကိုရက်တည်ကြတာကြီးတယ်လေ။ကျွန်တော်ကဒီလိုသဘောပေါက်တယ်။ကျွန်တော်တို့နိုင်ငံကလက်ခံဖို့ဆိုတဲ့အစီအစဉ်ဒီမှာဘာမှပြောင်းလဲသွားတာမရှိဘူးဟိုအစကတည်းကဟိုအရင်အစုအဝတွေလက်ထက်ကတည်းကသဘောတူညီချက်တွေအတိုင်းရှောက်နေတာဒီကိစ္စတွေက NLD လက်ထက်အစုအဝလက်ထက်ကတည်းကကိစ္စတွေဆိုတော့အဲ့ဒီဒုံကတည်းကဆွဲခဲ့တဲ့စီမံချက်တွေအတိုင်းပဲကျွန်တော်တို့ကသွားနေတာဒါတွေကလက်တွေ့လုပ်ကြည့်ပါခင်ဗျားတို့သတင်းဌာနတွေလက်ရှိတာဗမာပြည်ရောက်လို့အချိန်မပြည့်ဘူးဆိုတဲ့အခါအချိန်မပြည့်ဘူးပြောလို့ရတာပဲလေ
ပြည်ခဲ့တဲ့လကစစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာတက်တက်ခိုင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်နဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်တို့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပြီးတော့ဒုက္ခသည်လက်ခံရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မကြာသေးခင်ကလည်းရခိုင်လူမှုရေးဝန်ကြီးအဖွဲ့ဟာလည်းဘင်္ဂလားဒေ့ရှ်ကိုသွားရောက်ညှိနှိုင်းမှုတွေလုပ်ခဲ့ပါတယ်ရင်ဂျာရေးကူညီလုပ်ကိုင်ပေးနေသူတူကတော့လက်ရှိပြန်လည်လက်ခံရေးအပိုင်းနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ဝေဖန်ပါတယ်
။တိအချက်ကနိုင်ငံသားအခွင့်အရေးတွေပေးရမယ်။ဒုတိယချက်ကအဲ့ဒီမှာရှိတဲ့ဟိုဗါလဲ IDP ခံရလူတွေကိုသူ့နေရာသူပြန်ဖို့ပေးရမယ်။အဲ့ဒါဆိုရင်သူတို့တွားဖို့က 50% လောက်တည်ကြတယ်။သူတို့ကိုဘာမှအခွင့်အရေးမပေးဘူး၊ခက်လည်းမပေးဘူး၊တွားလို့ကွန်းလည်းမရှိဘူး၊ပညာသင်ကွက်လည်းမရှိဘူး။အဲမုံမအဲ့ဒီစစ်ပွဲရေးလို့ကွန်းလည်းမရှိဘူးဆိုရင်သူတို့ဘာလုပ်မှာလဲ။အဲ့ဒီမှာ UN ကလည်းအလုံးမလုံးနိုင်ဘူး။အဲ့ဒီမှာတွားပြီးဒီလူတွေကငန့်နေမှာ။တရက်တွားပြီးတော့နောက်တစ်လဆိုရင်သူတို့ပြန်ပြေးရအောင်
ရခိုင်ပြည်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးကိုအရင် NLD အစိုးရလက်ထက်ထဲကကြိုးပမ်းခဲ့တာပါ။အဲ့ဒီတုန်းကနှစ်နိုင်ငံဘက်ကစီစစ်ပြီးသားဒုက္ခသည် 3450 ကို2019ဩဂုတ်လ22ရက်နေ့မှာလက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူခဲ့ပေမဲ့သတ်မှတ်ထားတဲ့နေ့မှာဒုက္ခသည်တဦးတယောက်မှပြန်မလာနိုင်ခဲ့ပါဘူး။ဒီတစ်ခေါက်မှာတော့စစ်ကောင်စီဘက်ကရိုဟင်ဂျာဒုက္ခသည်အယောက်900နဲ့ဟိန္ဒူဘာသာဝင်အယောက်300နီးပါးကိုပြန်ပြော့လက်ခံဖို့ပြင်ဆင်ဆောင်ရွက်နေတာဖြစ်ပါရဲ့ရှင်။